Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ28ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ခီထိုက်ပါရုရှားနိုင်ငံကဆန္ဒပြပွဲတွေအတွင်းမနေ့ကဖမ်းခံရတဲ့အတိုက်ခံခေါင်းဆောင်ကိုဒီကနေ့မော်စကိုကတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပြီးဖြစ်ပါတယ်အီရန်နိုင်ငံမိုးဆူးမြို့ကအရက်သားတွေတေဆုံးရမှုအတွက်ယူကျုံမရဖြစ်ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်မြန်မာနိုင်ငံတွင်းကလူမျိုးရေးဘာသာရေးအခြေခံနဲ့လှုပ်ရှားမှုတွေကိုကာကွယ်ရေးဦးစီးချုပ်ကဒီကနေ့တက်မတော်နေ့မိန့်ခွန်းမှာသတိပေးပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်တဲ့တွင်တွေကတော့ဒီကနေ့ကျင်းပတဲ့တက်မတော်နေ့စီးရေးပြအခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ကရခိုင်ရှမ်းမြောက်တိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါစေတယ်ဆိုပြီးမိန့်ခွန်းပြောလိုက်တဲ့တွင်အပြည့်အစုံနောက်ဒီမတ်လ28ရက်နေ့ကိုမြန်မာတက်မတော်နေ့ဆိုပြီးတက်မတော်နေ့အခမ်းအနားကျင်းပသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဖက်စစ်ဒေါ်လာရေးနေ့ဆိုပြီးကျင်းပပါတယ်။ဘာကြောင့်ကျင်းပရပါသလဲ
။ဖက်စစ်လိုဝါဒမျိုးကိုဘယ်တော့မှစိတ်မှခေါင်းပြန်ပြီးတော့ထောက်မလာအောင်အားလုံးသတိထားပြီးတော့သွားကြဖို့လိုတယ်။ဆရာကြောင့်အခုလည်းပဲဖက်စစ်ဒေါ်လာရေးဆိုတာကဖက်စစ်ဝါဒပြန
်တက်မတော်ကာကွယ်ဦးစီးချုပ်ဟောင်း NND နာယကသူရဦးတင်ဦးပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တက်မတော်နေ့အခမ်းအနားကာကွယ်ဦးစီးချုပ်ရဲ့မိကွန်းအပေါ်သုံးသက်ချက်သတင်းဆောင်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံမှာအဂတိလိုက်စားမှုဆန့်ကျင်ရေးလူမှုချီတက်ပွဲမှာယာနဲ့ချီတဲ့ဆန္ဒပြသူတွေနဲ့အတူမနေ့ကဖမ်းဆီးခံရတဲ့အတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုတရားရုံးကဒီကနေ့ထောင်ဒဏ်15ရက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဆန္ဒပြပွဲတွေကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်ပြီးစီးအုပ်လုဆောင်ခဲ့သူတွေကဆန္ဒပြပွဲမှာလူငယ်တွေပါဝင်ရင်းငွေပေးခဲ့တယ်လို့လဲရုရှားဆိုရကလူသိရှင်ကြားပြောဆိုပြီးနောက်နိုင်ပိုင်အတွင်းမှာပဲအတိုက်ခံခေါင်းဆောင်နေဗနီကိုမြို့တော်မော်စကိုကတရားရုံးတစ်ခုမှာရုံးထုတ်တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်နေဗနီကရဲအမိန့်ကိုအာခံမှုအတွေ့ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ဒီမတိုင်ခင်တုန်းကတော့ခွင့်ပြုပိန်မရှိတဲ့ဆန္ဒပြပွဲကိုစီးရုံးမှုအတွေ့ဒေါ်လာ350နဲ့ညီမျှတဲ့ငွေတန်ချမှတ်ထားတာပါ။ရုရှားအနာပိုင်နေကြတာဝန်ယူမှုတာဝန်ခံမှုရှိရေးနိုင်ငံတော်အမျိုးတွေမှာတောင်းနှဲ့ချတဲ့ပြည်သူတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲကတော့တိုက်ခံခေါင်းဆောင်နေဗနီကစော်ဩခဲ့တာပါ။ဆန္ဒပြပွဲတွေအတွင်းအဖမ်းဆီးတွေကမြို့တော်မော်စကိုတခုတည်းတင်1000ကျော်ရှိတယ်လို့ရုရှားနိုင်ငံရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုစောင့်ကြည့်တဲ့ OVD Info အဖွဲ့ကသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အဖမ်းဆီးအရေးအတွက်ကတော့တိကျအတိမပြုနိုင်သေးပါဘူး။နိုင်ငံပိုင်သတင်းအေဂျင်စီ TASS ကတော့နေဗနီအပါအဝင်ဖမ်းဆီးသူ900လောက်ရှိတယ်ဆိုပြီးမော်စကိုရဲရဲပြောဆိုချက်ကိုကိုကဖော်ပြပါတယ်အတိုက်ခံခေါင်းဆောင်နေဗနီကတော့မော်စကိုမြို့တော်ကအချင်းခရပုရှကင်ရင်မြင်းကဆန္ဒပြပွဲကိုပူးပေါင်းဖို့ယထာဘူရာယုံကနေလမ်းလျှောက်အသွားမှာဖမ်းခံခဲ့ရတာဖြစ်ပါတယ
်အီရတ်နိုင်ငံမှာစုမြင့်မှာအရသားတွေမကြာခင်ကတည်ဆုံခဲ့ရတာအတွက်ယူကျုံမရဝမ်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်နိုင်ငံမြောက်ပိုင်းမိုးဆူးမြစ်မှာလူပေါင်း100အထိအခုလိုတည်ဆုံခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတက်ခဲမှုကြောင့်လို့ဆဆွဲလာတဲ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပန်တဂွန်စစ်ဌာနချုပ်ကမနေ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်ထဲမှာကမ္ဘာလေပိုင်းကြီးကအမေရိကန်ကုကရေးတပ်မှုဘိုချုပ်ကြီးဂျိုးဆပ်ဗိုတာကအစပိုင်းစစ်ဆေးတွေ့ရှိမှုတွေအရဒီဧသားတွေတိုက်ခိုက်တည်ဆုံခဲ့ရတဲ့အထက်မှာဆဆွဲထားတဲ့မိုးဆူးမြစ်အနောက်ပိုင်းမြို့ဟောင်းမှာအခုလ18ရက်နေ့တုန်းကတော့မဟာမိတ်အဖွဲ့ရဲ့လေကြောင်းတက်ခဲမှုတွေလုပ်ခဲ့တာတွေတွေ့ရှိထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမဟာမိတ်တပ်တွေရဲ့လေကြောင်းတက်ခဲမှုအထောက်အကူနဲ့အီရတ်ဆိုရတပ်တွေဟာ2014ခုနှစ်ကနေစပြီး IS Islamic အကြမ်းဖက်သမားတွေစထိန်းချုပ်လာခဲ့တဲ့မော်ဆူးမြို့အနောက်ပိုင်းကိုပြန်သိမ်းယူဖို့ဆက်ကြိုးပမ်းနေခြင်းမှာအခုလိုဖြစ်ရတာပါ။ဗိုလ်ချုပ်ကြီးဖော်တက်ကဒီမော်ဆူးမြို့တိုက်ပွဲမှာအတိုင်းအတာတစ်ခုတည်းအောင်မြင်မှုတွေရှိလာနေခဲ့ပေမဲ့ခက်ခဲဆက်တိုက်နေရတော့ပဲဘာလို့လဲဆိုတော့ IS စစ်သွေးကြွတွေကအရသားတွေတဲကနေထွက်ပြီးစစ်စင်ရေးလုပ်နေလို့ဖြစ်တယ်။ဒါပေမဲ့အရသားတည်ဆုံမှုအ ਨੇ ဆုံးဖြစ်အောင်တော့စွမ်းကုန်ကြိုးစားနေတယ်လို့ဆက်ပြောခဲ့ပါတယ်။အီရတ်ဆိုရတပ်ဖွဲ့တွေကတော့မတ်လ18ရက်နေ့မဟာမိတ်လေကြောင်းတက်ခဲမှုကြောင့်ဒီအရသားတွေထိခိုက်တိုက်ချေခဲ့တာမဟုတ်ဘူးလို့ယူဆတယ်။အကြောင်းက IS Islam စစ်သွေးကြွတွေဘုံနဲ့တက်ခဲမှုကြောင့်ဖြစ်ရတဲ့အထောက်အထားတွေတွေ့ရှိထားလို့ပါလို့ဆိုပါတယ်ခနာ။
အမေရိကန်အစိုးရကအီရန်ကိုစောင့်ကြည့်နေပြီးဒေတာတွေမတိမငြိမ်ဖြစ်စေမဲ့ဆောင်ရွက်ချက်တွေအစ္စရေးရဲ့လုံခြုံရေးကိုချိန်ချောက်မှုတွေကိုတည်ငြိမ်ခံမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်။အမေရိကန်အစ္စရေးဆက်ဆံရေးကော်မတီကမြို့တော်ဝါရှင်တန်မှာတုံ့ပြန်တာကျင်းပမဲ့မူဝါဒရေးရာနှစ်ပတ်လည်ညီလာခံကိုစတင်နေ။မနေ့တနင်္ဂနွေနေ့မှာဒုတိယသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။အစ္စရေးပေါ်မှာထားရှိတဲ့အမေရိကန်ရဲ့ဂရိကဝတ်တွေကအတိုးအလျှော်မရှိခိုင်မာပြီးသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားတည်တံ့တဲ့ငြိမ်းချမ်းရေးကိုဆောင်ကျင်းဖို့ပိုင်းဖြတ်ထားတဲ့အကြောင်းဒုသမ္မတကပြောပါတယ်။အစ္စရေးနိုင်ငံတယ်လီဗစ်ကအမေရိကန်တန်ရုံးကိုဂျေရုဆလမ်ကိုရွှေ့ပြောင်းရဲ့အပေါ်မှာလည်းအမေရိကန်သမ္မတကအဖက်ဖက်ကစဉ်းစားချင့်ချိန်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ပါလက်စတိုင်းတွေကတော့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံတည်ရှိရေးအဖြစ်ရှာချက်အောက်မှာအရှိဂျေရုဆလမ်ကိုပါလက်စတိုင်းတို့ရဲ့မြို့တော်အဖြစ်ရှုမြင်ထားတာကြောင့်အမေရိကန်တပ်ရုံးကိုဂျေရုဆလမ်ကိုရွှေ့မဲ့ဆောင်ရွက်ချက်ကငြိမ်းချမ်းရေးအတွက်အနောက်ရှက်ဖြစ်စေနိုင်ပါတယ
်။တောင်ဆူဒန်နိုင်ငံမှာလူသားချင်းစာနာတဲ့အထောက်အကူပေးနေတဲ့လူသား6ဦးချုံခိုတိုက်ခိုက်ခံခဲ့ရပြီးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအရာရှိတွေကထုတ်ပြောလိုက်ပါတယ်။ကုလအရာရှိတွေကဆက်ပြီးဒီလူသားတွေအနေနဲ့မြို့တော်ဂျူဘာကနေအရှေ့ပိုင်းမြို့ပီဘာကိုရင်တန်းနဲ့ခီးသွားနေချိန်မှာအခုလိုစနေနေ့တုန်းကတပ်ဖြတ်ခံခဲ့ရတာလို့ဆိုပါတယ်။ဒီရက်ဆက်တဲ့လို့ရဲ့အတွက်အလွန်စိတ်ပြက်ပြီးမခံမရနိုင်အောင်ဖြစ်ခဲ့ရတယ်လို့ဆူဒန်မှာတာဝန်ကျတဲ့ကုလသမဂ္ဂလူသားချင်းဆိုင်ရာအကူအညီပေးရေးအရာရှိချုပ်ယူဂျင်းအိုဝူစုကထုတ်ပြောလိုက်ပါတယ်။ဒီအရာရှိချုပ်အိုဝူစုကဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအကြီးအကျယ်လိုနေချိန်မှာအခုလိုသွားကူပေးနေသူတွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်ဖြစ်တာကလုံးဝလက်ခံနိုင်စရာမရှိဘူးလို့ဆိုပါတယ်။တောင်ဆူဒန်မှာ2013ခုနှစ်ဒီဇင်ဘာလကစပြီးပြည်တွင်းစစ်ဖြစ်ခဲ့ရမှာအခုဖြစ်ခဲ့တာကအကူအညီပေးတဲ့လူသားအရေးအတွက်အများဆုံးတိုက်ခိုက်မှုတစ်ခုတည်းမှာတည်ခဲ့ရတာဖြစ်တယ်လို့ကုလသမဂ္ဂကလည်းထုတ်ပြောထားပါတယ်။တကယ်တော့ဒီပြည်တွင်းစစ်ဖြစ်ပြီးကတည်းကဆိုရင်အကူအညီပေးရလူသားပေါင်း89ဦးထိသေဆုံးခဲ့ရပြီးဒီနှစ်ထဲမှာတင်အခုစုစုပေါင်းသေဆုံးတာ12ဦးအထိရှိလာနေပါတယ်ခင်ဗျာ။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ဒီကနေ့ဟာမြန်မာနိုင်ငံတွင်းကဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့82နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုတော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာကနေနောက်ပိုင်းတပ်မတော်နေ့အဖြစ်တရားဝင်ပြောင်းလဲကျင်းပတာပါ။ဒီကနေ့နေ့ပြတော်မှာကျင်းပတဲ့တပ်မတော်နေ့အခမ်းအနားမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်းကနိုင်ငံတွင်းလူမျိုးရေးဘာသာရေးအခြေခံနဲ့လှုပ်ရှားမှုတွေကိုသတိပေးပြောဆိုသွားပါတယ်
။ဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိသလိုနိုင်ငံတော်တွေဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာမှုများဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနိုင်တာဖြစ်တဲ့အတွက်တံပရွေစိတ်ထက်ကိုအခြေခံပြီးကာကွယ်သွားဖို့လည်းတာဝန်ရှိတယ်။
ဒါအပြင်ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီကနေ့ကြာရောက်တဲ့82နှစ်မြောက်ဖက်ဆစ်တော်လှန်ရေးနေ့မှာကြီးညာချက်တစ်စောင်ထုတ်ခဲ့ပြီးပြည်ရင်းငြိမ်းချမ်းရေးကိုပထမဦးစားပေးအဖြစ်ဆောင်ရွက်မယ်ဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုကိုကဖော်ပြပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ထောက်ခံမှုအားကောင်းတဲ့ပြည်သူလူထုအပါအဝင်ခိုင်မာတဲ့အင်အားတွေရှိပြီးတရားမျှတမှုအတွေ့နိုင်ငံရေးနှိမ့်လက်နဲ့အပြေရှားခြင်းအမြင်တွေကိုရရှိခဲ့တယ်လို့အမျိုးသားရေးတိုင်းရင်းသားမျိုးနွယ်စုအရေးတွေမှာလည်းစစ်ရေးအင်အားနဲ့ဩဇာတက်ရအောင်ဖိအားပေးလေရှိတဲ့ရွေးချယ်မှုတွေကိုအဆုံးသတ်အောင်ဆောင်ကျဉ်ပေးကြပါမယ်လို့လည်းဖော်ပြထားပါတယ်ရှင်။
တောင်ကိုရီးယားသမ္မတဟောင်ပတ်ဂွန်ဟေရာထူးကနေဖယ်ရှားခံရတဲ့အထိဖြစ်ခဲ့တဲ့အဂတိလိုက်စားမှုရှော့တောက်ပုံနဲ့ပတ်သက်ပြီးမစ်ဘတ်ကိုဖမ်းဆီးနိုင်မှုအတွက်ဝရန်ထုတ်ပေးဖို့တောင်ကိုရီးယားရှေ့နေတွေကဒီနေ့တောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားယွမ်ဟက်သတင်းမှာဖော်ပြခဲ့တဲ့ဒီဖမ်းဝရန်တောင်းဆိုချက်အတွက်လာမယ့်ကြာသပတေးနေ့မှာအဆုံးဖြတ်ပေးမယ်လို့ဆိုမျိုးအလဲပိုင်းခင်တရားရုံးကပြောလိုက်ပါတယ်။အစိုးရစီကမျက်နှာသာရဖို့ကြိုးစားတဲ့စီးပွားရေးလုပ်ငန်းကြီးတွေစီကနေအငင်းပွားစရာတွေရှိတဲ့အဖွဲ့အစည်းတချို့အတွက်မစ်ဘတ်ရဲ့မိတ်ဆွေချွန်ဆုံးဆေးကဒေါ်လာသန်း90ရေမုံငွေတောင်းဝင်ခဲ့တဲ့ကိစ္စမှာမစ်ဘတ်ပူပေါင်းပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရေးခံပြီးတဲ့နောက်တောင်ကိုရီးယားဖွဲ့စည်းပုံအခြေခံတရားရုံးကဒီလအစောပိုင်းမှာပဲသူမကိုရာထူးကနေဖယ်ရှားဖြစ်ခဲ့တာပါ။မစ်ဘတ်ကတော့ သူမအနေနဲ့အမှားယွင်းတစုံတရာမလုပ်ခဲ့ဘူးလို့ညင်းထားပါတယ်အစိုးရရှင်းနေတဲ့ဘက်ကတော့သူတို့မှလည်းသက်သေအထောက်အထားတွေအများအပြားရှိတဲ့ကြောင်းထုတ်ပြောထားပါတယ်ဒါပေမဲ့မစ်ဘက်ကပြစ်မှုအများစုကိုသူမမကျွလွန်ဘူးလို့ညင်းနေတာကကြောင့်သူမအနေနဲ့သက်သေတွေကိုဖျောက်ပြက်ပြစ်နိုင်တယ်လို့လည်းရှင်းနေတွေရဲ့ညင်ညာချက်မှာစိုးရင်တကြီးဖော်ပြထားပါတယ်တကယ်တော့မစ်ဘက်သမရယာရုကနေဖယ်ရှားခံရလိုက်တာကြောင့်တောင်ကိုရီးယားမှာသမရအသည့်ရွေးချယ်ဖို့အတွက်ရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းကတက်ကြွလှုပ်ရှားသူ၉ဦးတို့ကို2014ခုနှစ်ကထိလှုပ်ရှားမှုနဲ့ចောင်းသားတွေရဲ့ဆန္ဒပြပွဲမှာပါဝင်ပတ်သက်မှုနဲ့ဖမ်းဆီးမှာဖြစ်ပြီးလူထုစိတ်နှောက်ယှက်ဖြစ်စေမှုနဲ့ဆွဲချက်တင်မယ်လို့အကြောင်းကြားခံထားရပါတယ်တရုတ်လိုလာတဲ့ဟောင်ကောင်ရွေးကောက်ပွဲကော်မတီကဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်အစိုးရဝန်ထမ်းဟောင်းကယ်ရီလမ်ကိုရွေးချယ်ခဲ့ပြီးနောက်တနေ့မှာပဲဆိုင်းငံ့ဖမ်းဆီးမိတ်နဲ့ပတ်သက်တဲ့သတင်းထွက်လာတာပါလူထုစိတ်နှောက်ယှက်ဖြစ်စေမှုနဲ့ဆွဲဆိုမယ်ဆိုတဲ့အကြောင်းကြားစာရရှိထားတဲ့အကြောင်းတက်ကြွလှုပ်ရှားသူ Rafael Hong ကပြင်သစ်သတင်း agency AFP ကိုပြောဆိုထားပါတယ်ရှင်
။ဂျပန်နိုင်ငံမှာတော့ဒီနိုင်ငံအရှေ့ပိုင်းနှင်းလျှောစီးအပန်းဖြစ်စခန်းမှာရေခဲထောင်ပြူကျတာကြောင့်အထက်တန်းကျောင်းသား၈ဦးအသက်ဆုံးရှုံးနိုင်ခြင်းရှိတယ်လို့ဂျပန်ဆွေရတာဝန်ရှိသူတွေကထုတ်ပြောနေပါတယ်။ဒီအချိန်မှာကျောင်းသား၃ဦးကတော့ထိခိုက်ဒဏ်ရာရသွားပြီးအ ਨੇ ဆုံးဆရာ2ဦးလည်းပျောက်ဆုံးနေပါတယ်။ထူချူမြို့တော်ရဲ့မြောက်ဘက်195ကီလိုမီတာအကွာကနာဆူးမြို့မှာဒီနေ့တင်းလာနေမနက်ခင်းတောင်တက်ခီးမှာကျောင်းသားတွေပါဝင်ခဲ့တာဖြစ်တယ်လို့ဂျပန်ဆွေရတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်မြောက်ပိုင်းကချင်ရှမ်းအမြောက်မုံကိုဒေသနဲ့လောက်ကင်ဒေသတိုက်ပွဲတွေဟာအချုပ်ချာအာဏာကိုထိပါတာကြောင့်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုလည်းဒီကနေ့ကျင်းပတဲ့တပ်မတော်နေစီရေးပြအခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ကထပ်ပြီးအခိုင်အမာပြောသွားပါတယ်။အဲ့ဒီစီရေးပြအခမ်းအနားကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကပြောပြပေးပါရှင်။
ဒီနေ့စီရေးပြခန္ဓာကွင်းထဲကိုကာကွယ်ရေးဦးစီးချုပ်ကမြင်းတပ်ဖွဲ့ခြံရံပြီးတော့ဝင်ရောက်ခဲ့တာပါ။ဒီလိုမျိုးမြင်းတပ်ဖွဲ့ခြံရံပြီးစီရေးပြခန္ဓာကိုကာကွယ်ရေးဦးစီးချုပ်တက်ရောက်တာဒါဟာပထမဆုံးချိန်ပါပဲ။အဲဒီနောက်ပြောကြတဲ့မင်းကွန်းတွေမြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အဓိကကိစ္စရပ်ကြီးနှစ်ခုနဲ့ပတ်သက်လို့တပ်မတော်ရဲ့သဘောထားကိုထည့်ပြောသွားတာပါ။ပထမတစ်ခုကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်သဘောထားဖြစ်ပါတယ
်။ကျွန်တော်ဆက်လာပြီးတော့ပြောခဲ့တယ်။ဒီမိုင်းကနေရောက်ပိုင်းကမနက်ကမြောက်ပိုင်းရှိနေတဲ့ချက်တဲ့ရှိမြောက်ပိုင်းမုံကိုတွေကတော့ဘယ်လိုလဲတောက်တဲ့ဆောင်ရွက်မှုဖြစ်ဆက်ရတဲ့ဟာဒါကတော့ထုတ်တာအားလာမှုဒီပါလာတဲ့မဲ့တပ်မတော်ကတာကိုတိုက်ခိုက်တာဖြစ်တယ်
။နောက်ထပ်ကိစ္စရပ်ကြီးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လေကာကွယ်ရေးဦးစီးချုပ်ကတဆက်တည်းပြောသွားပါတယ
်။လူမျိုးနဲ့ပတ်သက်ပြီးဒုနိုင်ငံမှာဒုနိုင်ငံလူမျိုးမရှိဘူးလို့ကသဘောဝင်ပြီးဖြစ်တယ်။ဒီကနေ့ဒီမှာရှိတဲ့နေပြည်တော်နဲ့မာနိုင်ငံကဘုံပဲမာနိုင်ငံမှာဒါရောက်နေတဲ့လားဖြစ်တယ်။ဒါဆက်ကဘုံအဘူဂါလာမှာဖြစ်ပေါ်နေတဲ့ဒီလိုတို့ရှားမှန်းမှုတော့ဖြစ်ပေါ်လာတယ်။ဒုက္ခတွေတွေကိုအကြောင်းဖြစ်ပြီးနိုင်ငံရေးဆက်မှတ်မှုတွေတွေ့ရမှာ
ဒီရခိုင်ပြည်နယ်ကိစ္စမှာဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာတာတွေဟာနိုင်ငံတော်ရဲ့အချုပ်ချာအာဏာကိုထိပါလာနိုင်တာကြောင့်တပ်မတော်ရဲ့စိတ်ဓာတ်ကိုအခြေခံပြီးကောက်ွယ်သွားဖို့တာဝန်ရှိတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောပါတယ်။အရင်သမ္မတဦးသိန်းစိန်ဆိုရလက်ထက်မှာအပြောင်းအလဲတွေဆောက်လုပ်ခဲ့ပေမဲ့တပ်မတော်ဆိုရအုပ်ချုပ်ရေးပုံစံကနေပြောင်းလဲရတဲ့အခြေအနေနဲ့နိုင်ငံတွင်ဒီမိုကရေစီမရင်ကျက်သေးတာကြောင့်နိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအခက်အခဲတွေ့ခဲ့ရတယ်လို့ကောက်ွယ်ဦးစီးချုပ်ကပြောပြီးပြုပြင်ပြောင်းလဲရေးမှာတပ်မတော်ကဆက်ပြီးကူညီသွားရမယ်လို့လမ်းညွှန်သွားပါတယ်
။ပထမဆုံးအကလာမှာရန်ကုန်ပြည်ဝါယူတို့ရဲ့တိုင်းရင်းသားတွေကဒီနေ့ရန်ကုန်ပြည်ကရတဲ့ကိုဆိုတာကလည်းပေါ်ခဲ့ပြီးလည်းအတိုင်းအတာတို့ကသွားနိုင်ကြတာကိုတွေ့ရပါတယ်။ဒါကြောင့်ရန်ကုန်ပြည်ပြည်ပြောင်းလဲရေးမှာတပ်မတော်ကဆက်ပြီးအားလုံးကိုကူညီသွားမယ်။ပြီးတော့ရမှာ
တပ်မတော်ကောင်ရေးဦးစီးချုပ်ရဲ့မိန့်ခွန်းတစ်ခုလုံးကိုဂျုံကြည့်မယ်ဆိုရင်82နှစ်မြောက်တပ်မတော်နေဦးတီချက်၄ချက်ကိုသမိုင်းနောက်ခံတွေလက်ရှိအခြေအနေတွေနဲ့အကျဲ့ချက်ပြီးဖွင့်ဆိုရှင်းလင်းသွားတာလို့ဆိုရမှာပါ1945ခုနှစ်မတ်လ29ရက်နေ့မှာစတင်ခဲ့တဲ့ဖက်စစ်ဂျပန်ဒေါ်လာရေးကိုအထိတ်မှတ်ပြုပြီးဒေါ်လာရင်းနှီးအဖြစ်ကျင်းပခဲ့ရာကနေ10ချိန်မြောက်ကစလို့အဲ့ဒီအချိန်စစ်တေနာပတိချုပ်ဗိုလ်ချုပ်ကြီးနေဝင်ကတပ်မတော်နေအဖြစ်ပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုကြကြတိတ်မှရှင်ဒီကနေ့တမရော်နေမှာထူးထူးခြားခြားဆိုသလိုတမရော်နေအခမ်းအနားကိုတက်ရောက်လာကြတဲ့တမရော်အရာရှိအငင်းသားတွေကိုတမရော်ကာကွယ်ဦးစီးချုပ်ဟောင်းအငင်းသားဘုဇုံမှုကြီးဟောင်းတင်တန်းရွှေကသူ့ရဲ့နေပြီးတော့နေအိမ်မှာတွေ့ဆုံခဲ့ပါတယ်လူမြင့်ငင်းမှာတွေ့ရခဲ့တဲ့ဘုဇုံမှုကြီးဟောင်းတန်းရွှေဟာသူ့ရဲ့ခန်းနာလာတဲ့နေပြီးတော့အိမ်ကအခမ်းအနားကြီးမှာလာရောက်တဲ့တမရော်အရာ Muji Mia Lang Kura Usang Biro Tamaro Midazuriga Karwa Biu Karo Kejabime Bojo Muji Houndan Shiro Tayo Karwa Abu Kangera Matuyaba Vushi Akulumu Tamaro Ni Chita Lipu Werigo Nipu Roma Jima Nidi Mabe Anayam Yoda Democracy Pejo Garo Passe Dola Yeni Subi Yango NND Tanajo Yoma Jimbabare Amyoda Democracy Pejo Yenayakaji Tura Uti Ugaro Sipia Wego Nangano Tamara Alipu De Tamaro Sipia Chita Puepine Lula Yeni Mube Jimba de Miro Akulu Nimu Maro Tamaro Tayenta Pueri Dreamabe Passe Dola Yamatiari Ne Tamaro Gumbi Muri Jimba de Nelu Viego Piovare Tamaro Kawe Uzijo How NND Nayaka Dura Ute Ugo Koyanangasa de Mimiane Kama Passe Dola Yeni Sura Bedrejan Tamakedale Sura Kulu Sapi Bare
Boyons and Yoga and Mother is a Gabe Yomabo Nangama Democracy, Democracy will be Obiro Loni Lohani at the Passe San Yoyo Loda Larishi Era Yamolo Passe do Waramu Peroma Tayma Gombi and Bido Tomala of Alum Dritabido ဟုတ်တယ်အမြင်မှာကောဒီအခေါ်ဝန်နဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိပါလဲဒီအခေါ်ဝါကိုပြောင်းတင်သလားဘယ်လိုမြင်ပါလဲဟောတက်မတော့ပတ်ဖွားတဲ့နေ့ဟာတက်မတော့နေ့ဖြစ်တင်တာပေါ့နော်အခုဟိုကကျွန်တော်ဘုရားဟောကနေတော့ကဒီဘုံတုံးကြီးကဘာမှမပြီးလွတ်လာရေးတက်မတော့တီဆောင်နေဆိုတဲ့နေ့ဒီတော်လိုင်းနေ့ကနေတက်မတော့နေ့ဖြစ်လာတာဘယ်နှခုနဲ့လောက်ကစရတာလဲဒီလိုပါဟိုတက်မတော့တဲ လဲတတိယအဲဒါလွတ်လပ်ရေးပြီးတဲ့နောက်ပိုင်းကျတော့လွတ်လပ်ရေးသည်ပထမဒီမိုကရေစီသည်ဒုတိယစီးပွားရေးနဲ့ပတ်သက်လို့ဆိုရှယ်ရေးသည်တတိယဖြစ်တော့ဆိုရှယ်ရေးနိုင်ငံတော်တည်ဆောက်မှုဆိုတဲ့ဟာဖြစ်လာတာအကြောင်းပြပြီးတော့တတိယမှာလည်းပဲသိရှိနေတဲ့အစိုးရကဆိုရှယ်ရေးနိုင်ငံတည်ဆောက်တာမဟုတ်ဘဲနဲ့ပေါ့ဗျာရသွားနေတဲ့စီးပွားရေးစနစ်ဟာကျွန်တော်တို့ကအရင်ရှင်စီးပွားရေးစနစ်ဖြစ်တဲ့ဒါကြောင့်မလို့ဆိုရှယ်ရေးစီးပွားရေးဆန္ဒဖြစ်အောင်လုပ်နေမယ်ဆိုပြီးတော့ပေါ်ပေါက်တာလေးတွေကရှိရှိနေတော့အဲ့ဒီလေးခါလေးကဆော့ဆော့နေတော့ဒါတွေကတပိပိပိပိနဲ့ဝင်းချေပြီးကျေလောင်လာတော့အကြောင်းပြီးတော့ဦးနှုတ်ကလိမ်မာတယ်လေကျမတော်နဲ့ပတ်သက်လို့အစင်လာလေးကိုပြည့်စည်တာတော့မဖြစ်ဘဲနဲ့အစင်လာဖြစ်ဖို့ဆိုပြီးတော့56 59ခုအဲ့ဒီလောက်ကစပြီးတော့မတ်လ29နေ့ကျတဲ့အခါခရစ်တော်လမ်းနေ့ဆိုတဲ့အစားတက်ကိုညှင့်တင်တဲ့အနေနဲ့အားပေးတဲ့အနေနဲ့တက်မတော်နေ့ပြောင်းနေပြီတဲ့နေ့နောက်ပိုင်းတတိပီတက်မတော်နေ့လို့ခေါ်တွင်သွားတဲ့သဘောတော့အသက်ရောက်တဲ့
ဘဘကိုယ်တိုင်ကလည်းတက်မတော်ကာကွယ်ဦးစီးချုပ်အဖြစ်နဲ့တာဝန်ယူဆောင်ရွက်ခဲ့တယ်အဲ့ဒီအချိန်တုန်းကအဲ့ဒီလိုကာကွယ်ဦးစီးချုပ်ဖြစ်ခဲ့တဲ့အချိန်မှာဒီလိုဒီတော်လိုင်းရင်းနေနဲ့ပတ်သက်ပြီးတော့အမတ်တရရှိခဲ့တာလေးလည်းပြောပြပေးပါဦ
းအဲ့ဒီမှာဟိုပြတ်မတော်နေဆိုပင်နဲ့လို့ပဲသူ့ရဲ့ spirit ကတော့ဖြစ်စ်တော်လိုင်း spirit ပဲနည်းနည်းကြံတဲ့သဘောတွေတော့ရှိတာပေါ့နော်ဒါပေမဲ့လို့ကျွန်တော်ကာကွယ်ဦးစီးချုပ်ဖြစ်လာတဲ့အချိန်မှာဒါဒီအဲ့ဒီခါကျတော့ကျွန်တော်ကခုဆက်တဲ့လေးခုနဲ့ဖွေးဖွေးအခြေခံဥပဒေအရပဲဖြစ်လာပြီးမြန်မာစစ်ရေးသားတွေပါတီကလည်းပဲအောက်ရှိကနေစပြီးတော့ပြည်သူပါတီအဖြစ်ရွေးချယ်တယ်လို့လည်းအခါမှာခုနေဝင်ရနေပြီးတော့သူသဘောထားလေးတွေမေးတာရှိပါတယ်အဲ့တော့ဒီပြည်သူတွေကတော့ဘယ်လိုဖြေတယ်တော့မပြောတာဘူးကျွန်တော်တို့မေးတာကတော့မှတ်မိပါတယ်အဲ့ဒီမန်စတာ29နှစ်ကိုသစ်တော်လာနေနေဘုံမတတ်ပါတော့နေမင်းဘယ်လိုသဘောရလဲသူမေးပါတယ်မေးကြတော့ကျွန်တော်တို့ပြတ်မှတ်သားပြောလိုက်ပါတယ်ဒီနိုင်ငံတစ်ခုမှာကျွန်တော်တို့အရေးကြီးဆုံးသောနေ့အထက်မြတ်ဆုံးနေ့အမောင်မြတ်ဆုံးနေ့ဟာလွတ်လပ်ရေးနေ့ပါလို့နောက်ပြတ်တတ်ပါတော့နေ့မှာတော့ဖြင့်ရှိပြအခမ်းအနားမလွတ်တော့ပဲနဲ့ဖြစ်စ်တော်လာနေတက်တက်ပဲရှင်းပါတာမျိုးတတ်ပါတော့လည်းပဲမိမိတို့ရဲ့ပြတ်တွေ့နေမှာဖြစ်စ်တော်လာနေပတ်သက်တဲ့အပိုင်းမှာလုပ်ခဲ့ရတော့အကြောင်းပြပြီးတော့ကစီးစီရနဲ့ပတ်သက်လို့ထက်ကပုံပုံပြီးအရှိတရာတက်ကြွလာအောင်လုပ်နေတဲ့အနေနဲ့အခြားနည်းစမ်းတွေနဲ့ပတ်သက်ပြီးတော့ ကျွန်တော်စေးပြအကစားလုပ်ခဲ့သိစားတယ်စသဖြင့်ဒါတွေကိုလုပ်ချင်းအပြင်လုပ်လို့ရပါတယ်ဒါမှမဟုတ်နေပြီတက်တက်တက်မတော်သားတွေအတွက်လုပ်ရဖြစ်ပြီးတော့ကျွန်တော်တို့ဒေါ်လာရင်နေမှာတော့ဖြစ်ရင်ဒီလိုအတိုင်းအတာအနေနဲ့ကျွန်တော်တို့တက်မတော်နဲ့တော့တပေါင်းနဲ့ဥတော်မျိုးလုပ်တာကောင်းပါတယ်လို့အဲ့ဒီလိုပြောဘူးတယ်ဒါမှလည်းအခြားခြားသောတာဝန်များကတော့အဲ့ဒီမဆူရန်နေနေကိုနေနေကိုတော့သူတို့ ဒီမြောက်ပိုင်းမှာဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အချုပ်ချာအာဏာကိုထိပါတာဆိုပြီးတော့ပြင်းပြင်းထန်ထန်ပြောသွားတယ်။ငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့တမတော်ဘက်ကလုပ်နေတဲ့အပေါ်မှာဘဘရဲ့အမြင်ကိုသိကြပါတယ်။ဒီကနိုင်ငံတော်အချုပ်ချာအာဏာကိုကာကွယ်ဖို့ဟာကတော့ဒီလိုလူတရားလုံးကာကွယ်ရမှာဖြစ်ပါတယ်။အမှန်ဒီလိုပြောရဆိုရင်အရင်နိုင်ငံတွေနဲ့ပတ်သက်တဲ ရှင်ရတော်လည်းပဲဒီရှိရှင်ရတဲ့အဖွဲ့အစည်းကိုမြို့လိုနေမြို့လိုဟာနဲ့သာအရင်အားလုံးကအောင်မအောင်ကျွန်တော်စုဖို့နေနေအောင်လုပ်နေတာဘုဂုတွေကလုပ်ကောင်းပါတယ်ဒီလိုချုံပြီးတော့ပြောလဲလို့ရှိရင်ရှိတဲ့ညဉ့်ညဉ့်ရေးမူကြီးတွေနဲ့ပတ်သက်တဲ့အပိုင်းဒီမှာပြဿနာဖြစ်လာနိုင်တဲ့အကြောင်းရှိတယ်ဘာလို့လဲဆိုတော့မိမိရဲ့နေမျိုးကိုဇေယျနေပြီးတော့အခြားခြားသောနေမျိုးမှာဒေသခံပြီးတော့လာပ
တမရောကာကွယ်ဦးစီးချုပ်ဟောင်းအန်အန်ဒီနာယကသူရာဦးတင်ဦးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ကာကွယ်ဦးစီးချုပ်ဘုဇုံမှုကြီးမေအောင်လိုင်ကမြမနိုင်ငံရေးမှာတမရောကဆက်လက်ပါဝင်နေဖို့လိုတယ်လို့ဒီကနေ့တမရောနေ့အခမ်းအနားမှာထပ်ပြောလိုက်ပါတယ်ဒါအပြင်စီးပွားရေးပြဿနာတွေကိုထောက်ပြပြီးတော့အချုပ်အခြာကိုကာကွယ်ဖို့တမရောကစစ်ဆင်ရေးတွေလုပ်နေရတယ်လို့လည်းဆိုပါတယ်ဒီမိကုန်းနဲ့ပတ ှင
်ဟုတ်ကဲ့ပါဒီနေ့ကျင်းပတဲ့82နှစ်မြောက်တမရော်နေ့ခန္ဓာမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသမိုင်းစဉ်တကြောင်ဆရာနာသိမှုဖြစ်ခဲ့တာတွေပြန်ပြောတာအပြင်မျက်မှောက်ရေးရာတွေကိုလည်းထည့်ပြောခဲ့ပါတယ်ဒီထက်ကအထူးခြားဆုံးအချက်ကိုမေးကြည့်ရမှာသတင်းစာဆရာဦးစီသူအောင်မြင့်က
တမရော်ကာကွယ်ဦးကြီးချုပ်ရဲ့အခုပြောစကားတွေကအစိုးရတည်းရဲ့လက်အောက်မှာဟိုပြောတဲ့စကားမျိုးတွေနဲ့မတူဘဲနဲ့အရင်ခေတ်ကလိုပေါ့ဒါဒီတိုင်းပြည်မှာဒီ institution တစ်ခုရဲ့ခေါင်းဆောင်အနေနဲ့ဒါဒီပြည်သက်အစိုးရနဲ့လည်းမဖက်သက်ပဲနဲ့ပြည်သက်ပြောတယ်ဆိုတဲ့သဘောမျိုးလို့ကိုကျွန်တော်အဲ့ဒါကိုအတိပြုမိတယ
်ဒါအပြင်သတင်းသုံးသပ်သူဥအောင်သူငင်းကလည်းကာကွယ်ရေးအပြင်နိုင်ငံရေးကိစ္စတွေပါပါနေတယ်လို့ဆိုပါတယ်ဆိ
ုတော့အဲ့တော့ထူးခြားတာတစ်ချက်တော့ရှိပါတယ်အဲ့ဒါကဘာလဲဆိုတော့တမတော်ကကာကွယ်ရေးအပြင်ကျွန်တော်တို့ဒီနိုင်ငံရဲ့အုပ်ချုပ်ရေးလို့ခေါ်တဲ့ဂျန်နဲ့ပြည်သူတွေစာဝတ်နေရေးခြောက်လှယ်ရေးစသဖြင့်ပေါ့ဗျာဆိုတော့ဒီလိုအုပ်ချုပ်ရေးတာဝန်တွေပါလုပ်ဖို့တာဝန်ရှိတယ်ဆိုတော့သဘောမျိုးပြောတာတော့ကြားပါတယ်
။ဒါအပြင်ဒီမေကွန်းထဲမှာတက်မတော်အုပ်ချုပ်ရေးကနေပြောင်းခဲ့ရတာနဲ့ဒီမိုကရေစီမရင့်ကျက်သေးတာကြောင့်တက်မတော်အနေနဲ့နိုင်ငံရေးကိစ္စတွေမှာအစွမ်းကုန်ဝိုက်ကူနေရတာနဲ့ပတ်သက်ပြီးမေယာမှာသတင်းစာဆရာဦးစီသူအောင်မြင့်က
တက်မတော်လိုအပ်တယ်ဆိုတော့အကြောင်းကိုသူပြောတာပေါ့နော်။ဟိုတကယ်လို့ဆိုတာတက်မတော်ကသာဟိုဗာလေကာကွယ်တောက်လျှောက်မှုထိန်းသိမ်းမှုတွေမရှိဘူး။ပါဝင်မှုတွေမရှိဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကြီးကရွေးကောက်ခံအစိုးရလက်အောက်မှာဘယံမရာဖြစ်သွားနိုင်လေပါညာဆိုတဲ့သဘောမျိုးပြောတာပါဒီဥစ္စာမျိုးကတော့ကျွန်တော်ထင်တယ်ပုံလေးပြောရရင်တော့ဥစ္စာမသိတော့ဘူးလို့ထင်ပါတယ
်အဲ့တော့ဒီနေရာမှာအချုပ်ချာအာဏာကိုထိပါတယ်ဆိုတာဘလို့အခြေအနေကိုပြောတာလဲလို့မေးချင်ရမှာသတင်းစာဆရာဦးစီသူအောင်မြင့်က
ရခိုင်ပြည်နယ်ဘက်မှာဆိုရင်ဒါနိုင်ငံသားတွေဒါဒါလာတယ်အချီလာချိုက်တယ်လာချတယ်ဒါတွေပြောမှုသွားတယ်ပါညာဆိုတဲ့အယူဆကနေပြီးတော့မှဒါစဉ်းစားပြီးပြောဆိုတာမျိုးဒီအရှင်းမြတ်ဘက်မှာဆိုလည်းအဲ့လိုပေါ့ဟိုတိုင်းသားလက်နက်ကိုင်တွေတိုက်ခိုက်တဲ့ကိစ္စကိုလည်းအဲ့ကုနာရောပြောသလိုဒါလည်းအချုပ်ချာအာဏာကိုလာထိပါနေတယ်ဒီလိုမျိုးသူကဟိုပြောချင်ပုံရတယ်တကယ်တကယ်ကျတော့ဒီဟာတွေနဲ့ပတ်သက်တဲ့သဘောထားတွေဘာတွေညာတွေကအစိုးရအဖွဲ့တည်းရပေါ့နော်အခုဒီလူကဟိုရေကောက်တင်ပြလိုက်တဲ့အစိုးရအဖွဲ့တည်းမှာသဘောထားရှိပြီးသားပဲအဲ့ဒီသဘောထားနဲ့အညီအစိုးရအဖွဲ့ကလည်းဒါတွေကိုကောင်းမွန်အောင်ဖြေရှင်းနေတာပဲဒါပေမဲ့တက်မတော်ကတော့သူ့ရဲ့ပြည်ပသဘောထားရှိတယ်ဆိုတဲ့ဟာမျိုးကိုဟိုသူပြန်ပြီးတော့ပြောတာပဲ
အဲ့တော့ဒီနေရာမှာငြိမ်းချမ်းကိစ္စနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမေအောင်လည်းပြောခဲ့ပါတယ်လို့မေယာမှာသတင်းသုံးသပ်သူဦးအောင်သူငင်းက
ဟိုသူတို့ရဲ့မူ6ချက်ကိုပဲဆက်ကင်ဆွဲထားတယ်ဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ထူးခြားတာကတော့ကျွန်တော်တို့27ရာစုပြည်လုံးဆိုတဲ့ဇာတ်ကားမျိုးတစ်လုံးမှသုံးသွားတာတော့မတွေ့ရဘူးဒါပေမဲ့အစိုးရရဲ့ဟိုလမ်းညွှန်မှုအောက်မှာလုပ်သွားမယ်ဆိုတဲ့သဘောမျိုးတော့ပြောပါတယ
်ဒါအပြင်ဗိုလ်ချုပ်မှုကြီးမေအောင်လည်းမေကွန်းထဲမှာစီးပွားရေးအပိုင်းရောပြောခဲ့ပါလားလို့မေယာမှာသတင်းစာဆရာဦးစီသူအောင်မြင်က
စီးပွားရေးတိုင်းမှာလည်း
อาเมียหูปัญญาสุดท้ายที่ตัวมีอายุเยอะด้วยเพราะว่างานนี้กาลกระเด็กกันบ่เนาะยิ่งกว่าที่ว่ายิ่งขึ้นไปไล่เด็กขาดจ้าโร่ปุ๊กงานเนี่ยเป็นตัวงานมีอารมณ์ดันยิ่งมาเป็นลูกที่เด็กปัญญาสุดออกมาแต่ทำนี่มีอายุเยอะเลยกูรู้สิว่าไอ้เจ้าเทพเจ้าแก่เนี่ยพัตตาลูแต่ยังต้องเตะตัวอู่วังตุนยังกันเลยที่ลูกค้าร้านเนี่ยเราโดนบ่มบ่เลยบ่ยาร้านเราชอบจ้าวแต่ในเราทำเราประกาศวันจุดเราไม่สุดเลยที่ทำอยู่เรื่อยๆเลยสิบ
ကျွန်တော်တို့ကအရှိပါသလားလို့မေးရမှာဥအောင်သူငင်းကဟုတ်ကဲ့ပြီတော့အမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးကိုကွဲပြီးတော့ပြောတယ်ပြောတဲ့အခါမှာတော့ပါတီနိုင်ငံရေးဆိုတာဆက်ရှင်နယ်လစ်ဇင်ပေါ့ဗျာအခိုင်အနာအကွဲပြဲနေရှိတယ်ပါတီရဲ့အကျိုးစီးပွားကြီးတယ်ပေါ့တော့ဒါကြောင့်မလို့တိုင်းပြည်မှာတခါတလေမှာပြဿနာတွေရှိလာတယ်တော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုးဆောင်ကြီးရမယ်
အမျိုးသားနိုင်ငံရေးဆိုတာကတော့ဒါခိုင်ခနာတွေမရှိဘူးတိုင်းပြည်ပုံပြူရေးကြီးနေဆိုတဲ့အသေးပဲဖွဲ့ဆိုချက်မျိုးတွေလောက်တာတွေ့ပါလားတကယ်တော့လက်ရှိတက်လာတဲ့ရတားစုအနေနဲ့ငြိမ်းချမ်းရေးကိုဥဆောင်ဆောင်ရွက်ပြီးရခိုင်ပြည်ထနာကိုလည်းအစွမ်းကိုဖြည့်ရှင်ဖို့စူးစမ်းနေချိန်မှာတက်မတော်အနေနဲ့လည်းသူ့ရဲ့သဘောတဘာဝကိုအခုလိုထုတ်ပြန်လာတာဖြစ်တယ်လို့သုံးသပ်သူတွေကဆိုနေပါတယ
American is a jarry, a sat out the churiba, a sozo, a sarigaro, a churi, a nane, a sarsari, a thin sapiens, a young charry, a tari, a pipare, American be down zuma, nalon yogane, they song to the one nibalaha, dilo, a sarsarigo, a long john sabido, together a haya biwari, a sarsarigo, a masara, jump pied, lulila, twishy jet. Kuma Popiavare, D. John Bezo, Vio, Trinda, Devorat Block, People Tarret, Ringo, Makim, Putri, Popiapi Bashi.
American, we have attention, Nibu, Jamai, and New Jet, Sasarigo, Lunola, Massa Bau, Luria, Satamu, Bozarigo, Nagat West, and Kau, you get a tap stuck to Yelila at Kuma Tago Tapia Tavare. American, Yasuha, Jamai, and New Jet, Hindi, Yatri, Beleza, Koma, Tina, Rene. Tina Sirilu, Satine Sarigu, Masajarago, Dilila Jama to Garaba. Ubama, Koma, Tina Rine, Siris, Suye, Lucanago to a Luate, Gaunegulas Ratago Bivare, Dilu Sarigu, Lunola, Masare Camaro, the long Sijone, Lipiat Dalu, Yogari, Pubio Pilarello, John Hopkins, Tecatoga, Jamae to Titi, Nue Mulaga Piovare.
Diet does contribute a significant proportion of. But does contribute significantly to the overall proportion of
Lipiat Sijo Ne Nalon Sare Yogari Jong, Tisomu Miazuha, Nizin Satone Sasane, Diga Samare. The Jong Cho Satautigu, Chinjin, Dutch Same Suin, Delimuti Somuri, Tida Yojong, Lone Malime.
Suluragaro, at this Sapis in Yong Chari, Sasarine, Ada Sainui, Chuyuri, Nene Sarilu, Samai Tigasi, Satautigu, Shosabuba.
အသင့်စားသားငါးရီအလွန်ကျွန်းစားတာကမကောင်းတဲ့ကိုလက်စထရောတက်တွေကိုပိုများလာစေပြီးအချို့ရည်တွေကစီးကျိုဖြစ်စေတယ်လို့ငန်းတဲ့အစာတွေကတွေးတိုးစီတယ်လို့မူလကပြောပါရယ်။
Lower intake of sodium through reduction of
Atinsa Asarigo Shobio, Surian Dat don't swim American Pionzuma, Surian Dat don't swim Muri, Shisek, no law heart,
ကျမအင်းနဲ့ညီညွတ်တဲ့အစားစာတွေစားသုံးရေးပြတ်မှတ်ချလုပ်ဆောင်တဲ့လူလူကျမအင်းဆိုင်ရာမူဝါဒတွေချမှတ်ပြီးတော့သိဆုံးမှုတွေကိုလျှော့ချနိုင်တဲ့အကြောင်းအခုလေ့လာချက်ကထောက်ပြထားပါတယ်။ဒါပေမဲ့ကိုပဲလူအစားစာတွေကိုစားမလဲဆိုတာကိုကိုပါသာချင့်ချိန်ပါပဲရမှာပါရှင်။မက်ခင်ဖြူထွေးပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညကျန်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ28ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 93239နဲ့လှိုင်းဒိုမီတာ51 kHz 5885လှိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမရဲ့ယုံကြည်ရကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်ဟုတ်ပါရဲ့စာအုပ်တွေကကျမကိုအတွေ့အေးအမြင်တွေ
ဓောမရဇင်အောင်ရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအနိုင်ဆုံးလောကလာစာကိုတနေ့မှာ3600အဖြစ်နဲ့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကတက်မှတ်ပေးခဲ့ပေမဲ့လို့ငွေကြေးဖောင်းပွမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အ ਨੇ ဆုံးခကြေးငွေဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလူမှုဘဝဖူလုံရေးဆိုတဲ့ရည်မှန်းချက်ဟာခဏိအချိန်ထိတော့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့အလုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်ရှိ NND အစိုးရလက်ထက်မှာတော့လောကကပြန်လည်ပြင်ဆင်သတ်မှတ်ရေးအမျိုးသားအဆင့်ကော်မတီကိုမကြသေးခင်ကဖွဲ့စည်းလိုက်ပေမဲ့အလုံသမားရေးဆိုင်ရာတိကျပြတ်သားတဲ့မူဝါဒတွေအစိုးရတက်တန်းတစ်နှစ်အတွင်းမှာထွက်ပေါ်လာတာမတွေ့ရသေးဘူးလို့ဆိုပါတယ်။ဒီအကြောင်းအလုံသမားရေးရာအငင်းပွားမှုဖြည့်ရှင်ရေးခုံတမာရီကောင်စီဝင်ဦးရဲနိုင်ဝင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားပါတယ်ရှင်။
ဆုံးလောကတမရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ကတော့သူတို့ကော်မတီတွေဟိုနိုင်ငံတော်အဆင့်ကော်မတီတွေဖွဲ့ကြတယ်ဆိုတာကိုကျွန်တော်တို့ကတွေးလိုက်တာပေါ့နော်ဆိုတော့အခုဒီကြားထဲမှာဟိုဒီတခြားဒီအလုတ်သမားရေးဆောင်ရွက်နေတဲ့သူတွေဒီအလုတ်ရှင်တွေဘက်ကသူအများကြီးဒီဟာဒီကိစ္စဟိုအစိုးရတခုတွေကဆုံးဖြတ်လို့မရတော့အကိုတို့ဆွေးနွေးညှိနှိုင်းခဲ့ကြတာအောက်ခြေမှာဆွေးနွေးညှိနှိုင်းခဲ့ကြတာတွေအများကြီးနှစ်တင်နဲ့ချီပြီးရှိခဲ့တော့အဲ့ဒီဟာတွေကရောဘလို့ဖြစ်သွားတယ်လဲခင်ဗျာအကိုတို့ရဲ့တင်ပြချက်တွေကရောရှိနေဦးမလားပါဝင်နေဦးမလားဘလို့အခြေအနေဖြစ်သွားလဲ
ဒီကတော့ဒီအနေဆုံးလောကသတ်မှတ်ရေးမှာသူတို့ကအမျိုးသားအစိုးရကော်မတီကိုဝန်ကြီးဌာနအစီအစဉ်နဲ့လောကမဝန်ဌာနအစီအစဉ်နဲ့ဖွဲ့တယ်ပေါ့ဖွဲ့ပြီးတော့ဒီကဲဒီလောကသတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အောက်ထက်မှာကြည်ကြည်ပြင်းပြအရင်စစ်တမ်းကောက်ယူတာတို့ဒါတို့တွေကမရှိဘူးဗျကျွန်တော်တို့ဒါတွေတော့ကျွန်တော်တို့သဘောမကျဘူးပေါ့နော်အရင်အစိုးရလည်းဒီလိုပဲတကယ်ကြည်ပြင်းပြစစ်တမ်းကောက်ယူတွေမလုပ်ဘူးအလွယ်တကူလုပ်သွားတာပေါ့နော်အခုလည်းဒီတိုင်းပဲသူအမျိုးသားအစိုးရကော်မတီကိုတော့ဖွဲ့ထားတယ်ဒါမှမဟုတ်ဒီအနေဆုံးလောကပြန်သတ်မှတ်တဲ့နေရာမှာတကယ်အောက်ခြေကြည့်ကြလားဒါဆက်စစ်ပြီးတော့လုံမလုံဆိုတော့ကျွန်တော်လည်းစောက်ကြည့်ရမှာ
ဒီနောက်ဆုံးဒီသမရဦးသိန်းစိန်အစိုးရလက်ထက်တုန်းက2015ခုနှစ်စက်တင်ဘာလပတ်ဝန်းကျင်လောက်မှထင်တယ်သူတို့ဒီအခြေခံလောအကလစာတွေလောအကတွေကိုအစိုးရတရားဝင်သတ်မှတ်ပေးလိုက်ပြီးဆိုပြီးတော့အဲ့လိုမျိုးဖြစ်သွားတာရှိတယ်လေအဲ့ဒီတုန်းကအခြေအနေကဘလို့ပုံစံလဲဗျအဲ့ဒီနောက်ပိုင်းမှာအ ਨੇ ဆုံးသဘောဆိုလို့ကျင်တာကတော့သမရဦးသိန်းစိန်အစိုးရလက်ထက်ကသတ်မှတ်ပေးခဲ့တယ်ဆိုရင်နောက်အစိုးရကလည်းထပ်မြင့်ပေးဖို့အတွက်ထပ်လုပ်နေတာလားဘလို့ပုံစံနဲ့ဒီလက်ရှိအစိုးရလက်ထက်မှာဆက်လုပ်ကြမှာလဲ
ဒီဦးသိန်းရဲ့ဇောကလက်တက်မှာ2015ဟုတ်ပါတယ်စက်တင်ဘာမှာသူတို့အနေဆုံးခကြေးငွေတို့ဟိုသတ်မှတ်ပြီးတော့အနေဆုံးလောကသတ်မှတ်ပေးလိုက်တယ်ဒါကဘာလဲဆိုတော့အနေဆုံးလောက3600ဆိုပြီးသတ်မှတ်လိုက်တယ်သတ်မှတ်တဲ့နေရာမှာအဲ့ဒီတုန်းကဘာဖြစ်တာလဲဆိုတော့ဒီသူ့ရဲ့အနေဆုံးခကြေးငွေဥပဒေရဲ့ဏ္ဍမ်းမှာပါပါတယ်ရေချက်မှာလောကသမားတွေနဲ့သူတို့မိသားစုရဲ့ဘဝဟိုလူမှုဘဝပြည့်မီရေးပေါ့နော်ပူလုံရေးကိုလည်းခြေခံမယ်ဆိုတာပါတယ်ဒါပေမဲ့လို့အဲ့ဒါတွေကတကယ်အကောင့်နဲ့လက်တွေ့မှာဖြစ်မလာပဲနဲ့တဲ့ရောလို့ဒီမှာဘာဖြစ်လာလဲဆိုတော့အခါကျတော့ဒီကုံလုံးလုံးမှုတွေတိုးတောင်းတာတို့အရင်ရပြီးသားခန်းစားခွင့်တွေကြိုးညင်မှုတွေဖြစ်တော့တာတို့ဖြစ်လာတဲ့အခါကျတော့ဒီအ ਨੇ သောကကြေးကိုတတ်မှတ်ပြီးရဲ့နောက်ပိုင်းမှာဒီလောကနဲ့ပတ်သက်ပြီးလောကမဆန္ဒပြမှုတွေတော်များဖြစ်ပေါ်လာတယ်ဟိုဒါသခိုင်းတပါတော့ဆက်ရုံလို့ချီတက်မှုတွေလည်းဖြစ်လာတယ်ဒါကအရင်အစိုးရကအ ਨੇ သောလောကတတ်မှတ်တဲ့နေရာမှာပြည်ပြည်အကောင့်နဲ့မပေါ်ခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့အဲ့တော့ဒီဘက်မှာလည်းအခုကတစ်ဖက်ကတော့လူနေမှုစိတ်တွေမြင့်တက်လာတယ်ငွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တမပီတဲ့နောက်မှာလူသမားတွေရဲ့ဒီစားဝတ်နေရေးချင်းညပိုကောင်းမလာပဲနဲ့ပိုကျက်တယ်လာတယ်ဒီအခြေအနေမှာသူကလောကပြန်လည်ပြင်နေတတ်မှတ်ဖို့ဒီအမျိုးသားစစ်ကောင်တီကိုအခုတော့ဒီဖွဲ့စည်းတာပေါ့ဖွဲ့စည်းရဲ့နေရာမှာအရင်လိုပဲခက်လို့လည်းလုပ်သွားမလားဒါမှမဟုတ်လို့ကြည့်ရင်တကယ်ပဲလက်တွေ့ကြကြသူတို့စမ်းစစ်ပြီးတော့ဒီလောကကိုပြန်တတ်မှတ်နိုင်မလားဆိုတော့ကျွန်တော်စောင့်ကြည့်ရမယ် Biar di mana cek bos, biar jenaga lagi. Lokai nasi ada mewu tu, biar ni sama lagi. Biar mana ni mana yang macam ni, lokai alam mewu tu, biar ni sama lagi. Bawa kita tu. Dah le, luai cor le, sama mewu tu kupu dia. Lokai ni mana dulu boh mah, lokai dia kau le mah. Nerong lokai tu, biar ni sama mewu tu. Lokai ni ni cik aku senang mah. Eka jadi di mana, cuma ni ada mah. Lokai sama dia tu, puri kau malah ni, puri ni nama mewu cik tu. Ye, puri ni jadi jangan mewu je ni, mewu ni nak cut out lagi dah. Cut out apa puri dah.
အဲ့ဒီလိုမျိုးဒီဟိုပေါ့နော်အရင်အစိုးရတမရအုပ်သိမ်းစိန်အစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့မပြည်ပြင်းတဲ့ဒီပေါ်လစီတွေအကြောင်းအခုအလုပ်သမားတွေညှနာနေတယ်ဆိုတဲ့ဥစ္စာကိုရောလက်ရှိဒီအန်အေဒီအစိုးရလက်ထက်မှာအဲ့ဒီသင်ခန်းစာတွေကိုသူတို့ရသလားဒါမို့ရင်လဲသဘောအရဆိုလို့ကျွန်တော်အလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေအဲ့ဒီလူတွေဘက်ကရောဒီလိုမျိုးအားနည်းချက်တွေရှိခဲ့တယ
ကျွန်တော်တို့ရှိလို့ရှိရင်တို့အာယုံစိုက်မှုနည်းလွန်းတယ်။နောက်အရင်ရှိပြီးတဲ့အုပ်ချုပ်ရေးအဟောင်းတွေပေါ့ဗျာ။ကျွန်တော်ရုပ်တွေနဲ့ဒီအုပ်ချုပ်ရေးအဟောင်းတွေနဲ့လည်းလောကမဟုတ်ကြီးတဲ့အောင်ဆက်လက်လေပတ်နေတာ။လောကမကြီးရနေပတ်တဲ့တို့ဒီလွဲချော်တဲ့ဘူအားချမ်းမလောက်ဒီမှာတို့ကျွန်တော်တို့ဘက်ကသွေးရည်နဲ့အဲဒါကဒီဘက်မှာလည်းတို့ဒီအနေတော့လောကတတ်မှတ်ရေးပေါ်မှာဒီလို
ပုံစံမျိုးနဲ့တင်ကြနေကြတာပါပဲအဲ့တော့အခုဆိုလို့ရှိရင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်လေးထက်ထက်ဝင်လောက်လာတာစောစောကျွန်တော်ပြောခဲ့သလိုပေါ့တမန်အောက်တင်းစင်ဆိုရလက်ထက်ထက်ရတာတခြားလူတွေနဲ့ပူးပေါင်းပြီးတော့အကိုတို့ကအောက်ခြေဂရက်စ်ရူလေဗယ်အထိဆင်းပြီးတော့အများကြီးလုပ်ခဲ့ကြတယ်ဟိုဟိုဟာပေါ့လုံသမားတွေလူလူကြားထဲမှာဖြစ်ချင်တဲ့ဆန္ဒတွေလည်းကြားသိခဲ့ရပြီပေါ့နော်ဆိုတော့ဒီအန်အေဒီအစိုးရကိုဘယ်လိုပုံစံမျိုးများအကြံပေးချင်ပါသလဲခင်ဗျာကျွန်တော်တို့ကတော့ဒီလွတ်တော်ကော်မတီတွေရောသက်ဆိုင်ရာတွေအစိုးရတွေရောကျွန်တော်တို့အနည်းငယ်လို့ကျူးကျူးကြတယ်ရှိတယ်အနည်းဆုံးလုတ်ခတ်တဲ့သတ်မှတ်တဲ့နေ
ဒီလိုတိုင်းမိမာဒီလောကအနေဆုံးလောကတမတ်ပြလိုက်ရုံနဲ့လောကမားရဲ့စာဝင်တွေအစ်မပြေဘူးဒါအစမတမြင့်တဲ့လူလူမှုစိတ်ချွတ်ချရေးစီမံချက်တွေကိုတကြီးကြီးအကောက်တွေပေါ်သွားဖို့လို့အဲ့ဒါတွေဟာညဉ့်ညီလုံးမသားနဲ့ဒီနေဆုံးခချင်းကိုတမတ်ရေးရဲ့ရေးရွက်ချက်ကိုလက်တွေ့အကျိုးသိအောင်ကိုကောင်းလာမယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဟုတ်ကဲ့
ဆိုတော့အခုပြောသွားတယ်မှာလည်းပါပါတယ်အခုဒီအနေဒီအစိုးရအနေနဲ့ကတော့သူတို့ဘက်ကလူလူလာလာဆိုလို့ကျွန်တော်ကတော့ဆောစောကျွန်တော်စကားခံခဲ့သလိုဒီအလုတ္တမအရေးကိစ္စတွေဆောင်ရွက်နေတဲ့သူတွေအလုတ္တမတွေရဲ့ဆန္ဒဘယ်လိုရှိသလဲဆိုတော့အများအားထိတွေ့ပြီးတော့အရင်တော့ကလည်းနည်းနည်းချီပြီးတော့အခုတို့လိုသဘောထားတွေကောက်ခံခဲ့တဲ့သူတွေရေးရှေ့ရထားတဲ့အချက်လက်တွေကိုသူတို့ကသိကျင်တဲ့ဆန္ဒတဘောကအ
ကျွန်တော်တို့ကတပြေကိုမျောလင့်တာပေါ့အနေဒီသူကတစ်တက်လာတဲ့အချိန်မှာကျွန်တော်တို့မျောလင့်တာကဒီမူဝါဒရေးရတဲ့ပတ်သက်လာရင်ဝင်းကြီးတွေကအနေဒီဘက်ကပိုင်ပိုင်နဲ့ကင်တွေနဲ့ပုံကူတွေဖြစ်တဲ့နယ်လို့ကျွန်တော်တို့မျောလင့်ခဲ့တယ်တကယ်တမ်းကျတော့မူဝါဒရေးရတဲ့ပတ်သက်ပြီးကင်တွေရမယ်ဒီကောင်းတဲ့ပေါ်မဲ့ဝင်းကြီးတွေမှာကအရင်အုပ်ချုပ်ရေးဟောင်းကပုံကူတွေရတယ်ဥဆောင်တွေရတယ ဒီလိုမျိုးရှိဘူးတကယ်တော့သူတို့ဒီလိုလိုလိုသမားကြီးဆောင်ရွက်သူတွေနေလည်းဒီကဲဒီကဲသူတို့ကျေပြက်ပြက်ပြီးတော့ဆွေးနွေးမှုတွေလုပ်တင်တယ်အခုကအဲ့လိုမဟုတ်ဘူးကွာဟိုသူတို့ဒီဝန်ကြီးဌာနနဲ့ပတ်သက်ဆက်နွယ်ပြီးတော့ချိန်ဆက်တာလည်းလိုသမားအဖွဲ့ချုပ်တချို့နဲ့ပဲအပေါ်မှာသဘောပေါက်မှာဟိုဟန်ပြသဘောလေးတွေလောက်တာလောက်ပဲတွေ့ရတယ်သူတို့အားမရဘူးတိုင်းနေပတ်တယ်အဲ့တော့ဒ ပြန်တယ်လောက်သမားလှုပ်ရှားမှုတွေအုပ်ကြွားမှုတွေတပိတ်တွေဖြစ်ပေါ်လာနိုင်တယ်ဒါဆိုလို့ရှိရင်ဒီနေ့ဆိုတော့သွားနေရတာဒီအမျိုးသားပြန်တဲ့တင်းမြတ်ရေးငြိမ်းချမ်းရေးဒီမိုကရေစီတိုးတက်ဖို့မျိုးရေးဆိုတော့လုပ်ငန်းတွေတွေပါထိခိုက်လာမှာဒါကြောင့်အစိုးရကလောက်သမားရေးရတွေကိုအင်မတန်မှဟိုထက်တဲ့ဟိုလက်တွေ့ကြကြလောက်သွားဖို့လိုတယ်လို့ပြောလို့ပြင်
ကိုယ်စုံဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေ့မှာတလှည့်ပြန်ပြီးထုတ်လွှင့်ပေးပါရစေ။
တော်တာရှင်များရှင်
Lame Ibrella Dianima, Natalsakun, Japia, Yuka, Way, Jimbaroma, Pipare. Begin the Tausanga, Yuka, Wayrunga, a Jao Mumune, Majimba, Nangere, Lilla Mesana, Nedi, Adre, Natalsangarunga, Soya, Puena, Nedi, Men, Nangere, and Nandi Badi Gine, a Daikan, Jankan Pumui, Badiro, a Jane, Meso, and Izabile, Pipare, Natalsani, Japia, Yuka, Buene, Shinye, Dean Natalsakun, Japia, Yuka, Way, Boma, Ludu, and Say with Zamu, Tini, Belushi, the Lay, D. Japia, Yuka, Wema, Pe, Badi, and Nayana, and Jishi, the Lesser. Akulame in Anya Dialila Sizema Suni Jaya Amashi, Bawin Suni Lure Dorashini in Ne, VOA phone number D, Nitonya, Ne, Donshin Ne, Nganga Lego, Saturday Nalu, VOA email is a bamis@voanews.cone, Facebook Lumukoye Samya Namale, Sayita Saturday Nalu, at the Fangule Pipu Namareshi, Bawin Suni Jabu Pekovare. နောက်ပြန်အင်္ဂါနေ့ညတရိပ်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မိုဘိုင်းအက်ပလီကေးရှင်းကိုအခြေခံတဲ့စင်ကာပူအခြေစိုက်ဂရက်ဖ်လို့ခေါ်တဲ့အငှားယုံဝန်ဆောင်မှုလုပ်ငန်းရန်ကုန်မြို့မှာစတင်စမ်းသပ်လုပ်နေပါပြီနိုင်ငံတကာမှာအသုံးများတ
online ပေါ်ကနေအငှားရင်ငှားစီးလို့ရတယ်လေ grab ဆိုတဲ့အငှားရင်ဝန်ဆောင်မှုရန်ကုန်မှာစနေပြီဆိုတာနိုင်ငံတကာနည်းပညာသတင်းတွေမှာအတော်လေးဖော်ပြကြတယ်ကိုသားညုံကြီ
း grab ဆိုတာက8000အရှနိုင်ငံတွေမှာလူသုံးများတဲ့အငှားရင်ဝန်ဆောင်မှုမဟုတ်လားကားငှားခြင်းလို့ရှိရင် online ပေါ်မှာသူ့ရဲ့ grab application ကတစ်ဆင့်ငှားလိုက်အောင်ပဲအမေရိကကယူပါလိုမျိုးအငှားကားဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အာရှက Uber နဲ့အပြိုင်လုပ်ငန်းလို့ဆိုပြီးတော့ grab ကိုနှိုင်းယှဉ်ပြောကြတာမဆင်မမွား
grab ကတော့စင်ကာပူအခြေစိုက်ကုမ္ပဏီပါစင်ကာပူမလေးရှားထိုင်းဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာသူ့ရဲ့ application based taxi အငှားကားဝန်ဆောင်မှုကိုပေးနေတာအခုမြန်မာနိုင်ငံမှာပါလုပ်ငန်းကိုချဲ့ထွင်လိုက်တယ်ဆိုတာကိုစိတ်ဝင်စားနေကြတာပါ grab taxi ကတော့လောလောဆယ်မှာအစမ်းသဘောနဲ့စလုပ်နေတာတဲ့ဒီ license ရှိထားပြီးသားအငှားရင်ခတ်နေနေနဲ့ပဲရန်ကုန်မြို့မှာစလုပ်နေတယ်လို့ grab ကုမ္ပဏီရဲ့ဈေးကွက်မြင့်တင်ရေးဆိုင်ရာဒုတိယအကြီးအကဲ Sherrod Go ရဲ့အပြောကို Financial Times သတင်းထဲမှာဖော်ပြထားပါတယ်ရင်မောင်းတွေဘက်ကဝန်ဆောင်မှုကောင်းကောင်းပေးနိုင်ဖို့နဲ့သူတို့အငှားရင်တွေရဲ့လုံခြုံစိတ်ချရမှုဘိုင်းတိုးတက်အောင်လို့အစာပိုင်းမှာအဓိကအာရုံစိုက်သွားမှာဖြစ်ပါတယ်တဲ့စိတ်ချကောင်းမွန်တဲ့ဝန်ဆောင်မှုပေးနိုင်ဖို့အတွက်အလေးထားလုပ်သွားမယ်လို့ဆိုထားတဲ့ရှင
် Grab Taxi in Yangon ဆိုပြီးတော့သူတို့ရဲ့အငှားရင်ဝန်ဆောင်မှုကိုရန်ကုန်မှာစနေတဲ့သတင်းတွေနဲ့တစ်ဆက်တည်းပြောကြတာကတကဘာလုံးမှာလူသုံးများတဲ့ Uber ကလည်းသူတို့ရဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာမကြခင်စဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းပြ
TechCrunch online သတင်းတစ်ခုအရဆိုလို့ရှိရင် Uber ကရန်ကုန်တိုင်းအစိုးရနဲ့ညှိနှိုင်းနေပုံရတဲ့ကိုသားညုံရဲ့ဤပညာကိုအခြေခံတဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာစနိုင်ဖို့အတွက်ရန်ကုန်တိုင်းအစိုးရနဲ့အတူတွဲလုပ်ဖို့ဆွေးနွေးမှုတွေမှာတိုးတက်မှုရှိတဲ့အပေါ် Uber ကတော်တော်လေးကျေနပ်တယ်လို့ Uber ပြောခွင့်ရသူကဒီ TechCrunch ကိုပြောထားတာကိုးကားဖော်ပြထားတယ်ရှင်
online ဆက်သွယ်ရေးကိုအခြေခံပြီးတော့ဝန်ဆောင်မှုပေးနေတဲ့ Uber ကလည်းမြန်မာနိုင်ငံလိုလက်ကင်ဖုန်းသုံးသူအင်တာနက်သုံးသူအများများရှိနေတဲ့နိုင်ငံမှာသူ့ရဲ့လုပ်ငန်းကိုချက်ဖို့ကြိုးစားနေတာမဆန်းဘူးလို့ပြောရမယ်မဆင်မမွေမြန်မာနိုင်ငံမှာနည်းပညာတိုးတက်ဖို့အတွက်အထောက်ပံ့ပေးနေတဲ့ဖန်တီးရအဖွဲ့ကိုတည်ထောင်တဲ့ David Madden က TechCrunch သတင်းဌာနကိုပြောထားချက်အရဆိုရင်မြန်မာနိုင်ငံမှာလက်ရှိသုံးပြုနေတဲ့စင်ကပ်ပေါင်း50တန်းလောက်ရှိတယ်တဲ့
အဲ့ဒါကြောင့်လဲ online ကိုအခြေခံတဲ့ဝန်ဆောင်မှုလုပ်ငန်းတွေပို့ပို့များလာတာပေါ့ကိုသားညုံရဲ့တကယ်တော့မြန်မာနိုင်ငံမှာလေဒီ mobile application ကိုသုံးပြီးတော့အငှားကားငှားနိုင်အောင်လုပ်ထားတဲ့ဝန်ဆောင်မှုကနှစ်ခုတောင်ရှိပြီးသားပါ Hello Cabs ဆိုတာနဲ့ Owe Ride ဆိုတဲ့လုပ်ငန်းနှစ်ခုပါကျမတို့ဝိုင်းတော်သူမအေးသနာကျော်ကသူရန်ကုန်ရောက်တော့အဲ့ဒီထဲကတစ်ခုကိုစမ်းပြီးတော့စီးကြည့်ခဲ့တယ်တဲ့လေ
ကျမဒီ application နဲ့ taxi ကိုဘာလို့ငှားပြစ်တာလဲဆိုတော့ပေါ့နော်တခြား taxi တွေလည်းအဲ့ချိန်မှာတော့လာနေတယ်ဒါပေမဲ့လည်းအဲ့ application နဲ့ငှားရတဲ့ taxi ကအခုချက်ချင်းလေဟို10မိနစ်2မိနစ်နေရောက်လာမယ်နောက်ပြီးတော့ဒီ application နဲ့ငှားရတဲ့ taxi ရင်မောင်းကသူ့ရဲ့မှတ်ပုံနဲ့နံပါတ်ပါညာတွင်ပြီးသားကလည်း application နဲ့မှမြင်ရတယ်ဆိုတော့ကျမကလည်းအဲ့ဒါကိုငှားစီးပြစ်တာပေါ့နော်စီးကြည့်မယ်ဆိုတာလည်းပါတာပေါ့နော်ဘယ်လိုမျိုးလဲဆိုပြီးတော့နောက်တော့ကျတော့သူတို့ဈေးမေးကြည့်တော့လေဈေးကဟိုရိုးရိုး taxi တွေထက်လည်းပိုပြီးတော့သူကဈေးမယူဘူးသူတို့ တက်မှတ်ထားပြီးသားပေါ့နော်သူတို့ဆက်ကနေပြောတဲ့အတိုင်း charge လုပ်တယ်ဆိုတော့ جماعه အားယုံကြည်ရတယ်လို့ထင်တယ်အဲကြောင့်မလို့လဲစီးဖြစ်တာပေါ့နော်နောက်ပြီးတော့သူကလမ်းညွန်တဲ့စနစ်ကလည်းသူက GPS နဲ့တခါတည်းမြေပုံစနစ်နဲ့တခါတည်းပြနေတာပေါ့လမ်းမှာသူကကားတွေပါကြီးကြက်တယ်ဆိုရင်လည်းကားကြက်လို့ကားရက်ထားရရင်ဈေးနှုန်းတစ်မျိုးအနေနဲ့ပြောင်းယူတယ်တသက်ဟိုစားဒီသူတို့ရိုးရိုးတက္ဆီတွေတစ်ချိန်လုံး minute နဲ့လောက်ပြီးတော့ charge လုပ်နေတဲ့အတိုင်းပတ်စံမလုတ်ဘူးဆိုတော့ကြတော့အဲ့ဒါအဆင်ပြေတယ်ပတ်စံပေးတော့ကြတော့လေဆက်ထဲကနေတွက်ပြီးသားလာတယ်လာရဲဆိုတော့ဟိုနည်းနည်းမှန်မှန်ကန်ဖြစ်တယ်လို့စိတ်ထဲမှာခံစားရလို့အဲ့ဒီဟိုစား application taxi ကိုသုံးပြတာပေါ့နော
် American မှာ Uber 5စီးရနဲ့ဗမာပြည်မှာအဲ့လို application အခြေခံတဲ့ကား5စီးရနဲ့ကွာခြားချက်ကဘာလို့ပြောလို့ရမလဲရှင်
ကွာချားချက်ကတော့ဟိုအဓိကကွာချားချက်ကတော့ပတ်စံပေးတဲ့စနစ်လိုပဲပြောရမယ်ပတ်စံပေးတာကတော့ဒီမှာတခါတည်း credit card ထဲကယူလိုက်တယ်ဆိုတော့ဟိုကိုကဘာမှလုပ်စရာမလိုဘူးဗမာပြည်ကတော့အဓိက credit card သုံးမနေဘူးဆိုတော့ကြတော့ကိုသွားခြင်းတဲ့နေရာရောက်တော့မှဒီ taxi သမားကနေပြီးတော့ဟိုဘယ်လောက်ကြလဲဆိုတော့သူကဆက်ထည့်ရနေကြည့်ပေးတာအဲ့ဒါပဲအဓိကကွာချားတာပါ
mobile application ကိုအခြေခံထားတဲ့အငှားကားဝန်ဆောင်မှုလုပ်ငန်းတွေကတမယိုးချာတက္ကစီလုပ်ငန်းတွေထက်ကိုလူတွေပိုသုံးလာကြလို့တချို့နိုင်ငံတွေမြို့တွေမှာဆိုရင်ဒီတက္ကစီ driver တွေက Uber ကိုဆန္ဒပြကြတဲ့တရင်မျိုးတွေလည်းမကြခဏကြားရပါတယ်သုံးတဲ့သူဘက်ကကြတော့အဆင်ပြေမှုရယ်တက်တောင့်တက်တာဘလောက်ရှိသလဲဆိုတာရယ်လုံခြုံစိတ်ချရမှုရယ်ကိုပဲအဓိကကြည့်ပြီးတော့ကားငှားကြတာကို
mobile app တွေနဲ့ကားငှားနိုင်အောင်လုပ်ပေးထားတဲ့လုပ်ငန်းတွေလို့ပြောလို့ရှိရင်အငှားကားတွေအများကြီးရှိတဲ့လုပ်ငန်းတွေကိုလည်းမထင်ကြနိုင်အောင်ဗျအမေရိကက Uber တို့ Lyft တို့လုပ်ငန်းတွေကိုကြည့်ရင်သူတို့ကနီးပညာကိုပဲစိုက်တာကိုပိုင်ကားရှိပြီးတော့ရင်ပေါင်းမှတ်တမ်းကောင်းတဲ့သူဘယ်သူမှမစိုးသူတို့စီမှာကားမောင်းလို့ရတယ်အသေးစိတ်ကတော့ Uber ကုမ္ပဏီမှာအငှားရင်မောင်းနေတဲ့မတ်တနာကပြောပြပါလိမ့်မယ
် Uber ကားမောင်းခြင်းနဲ့ဆိုရင် registration လုပ်တာ Uber app ကို download လုပ်ပြီးတော့ကိုယ့်ရဲ့နာမည်ကိုယ့်ရဲ့ ID number ကိုယ့်ရဲ့ကား license number ကား license ကိုလည်း scan လုပ်ပြီးတော့ online ကနေပြီးတော့ပဲသူတို့ပို့ပေးလိုက်ရတယ်။ကိုယ်နဲ့ပတ်သက်တဲ့ဟာကြီးအကုန်လုံး online ကနေအကုန်လုံး scan လုပ်ပြီးတော့သူတို့ပို့ပေးလိုက်ရုံပဲ။တခုပဲအဲ့ဒါပါလဲဆိုတော့ကားကို registration လုပ်တဲ့ဟာကိုကားက2006နောက်ပိုင်းဟာအစ်စ်ဖြစ်ရမယ်။အဲ့တော့အဲ့ကားနဲ့ပတ်သက်တဲ့ဥစ္စာဟိုပဲသူတို့အရေးချင်းနဲ့သူတို့ quality နဲ့ပြည့်မီလားမပြည့်လားဆိုတာကားကိုတော့ပြရတယ်။ပတ်စစ်ရတယ်ပေါ့။အဲ့ဒါတခုပဲအပြင်မှာတော့လုပ်ပါတယ်။ကျွန်တော်ကဟိုမနေ့ပိုင်းဆိုအလုပ်ရှိရလေအဲ့တော့ကိုကအလုပ်အားတဲ့အချိန်တွေပဲကိုကြိုက်တဲ့အချိန်တွေမောင်းကျင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုက Uber ကိုဖွင့်လိုက်ပြီးတော့ online လုပ်လိုက်ရုံပဲ online လုပ်လိုက်လို့ရှိရင်အဲ့ဆိုရင်စီးကျင်တဲ့လူတွေကကိုကိုမြင်တယ်အဲ့ကိုမောင်းကျင်တဲ့အချိန်မှာမောင်းကျင်လို့ရှိရင် offline လုပ်လိုက်ရုံပဲနောက်ပြီးတော့မောင်းနေတဲ့အချိန်မှာလည်းကိုကနောက်တယောက်ကိုတော့မခေါ်ကျင်တော့ဘူးဒီတယောက်ကိုပဲပို့ကျင်တယ်ဆိုတော့အဲ့မောင်းနေရင်လည်းကိုက offline လုပ်ထားလို့ရတယ်နောက်တယောက်မတင်ကျင်လို့ရှိရင်ကိုစိတ်ကြိုက်ကိုကဒီအကုန်လုံးလုပ်လို့ရတယ် online offline
နောက်တစ်ခုကဒီလုံခြုံမှုနဲ့ပေါ့နော်လုံခြုံမှုနဲ့စိတ်ချရမှုကဘယ်လိုရှိလဲ
security အရလည်းအရန်ကောင်းတယ်လို့ပြောရမယ်မောင်းတဲ့လူအတွက်ကစီးတဲ့လူအတွက်ကစီးတဲ့လူအဘက်ကနေကြည့်လို့ရှင်မောင်းတဲ့လူကလည်းသူက register လုပ်ထားတာမှာကိုယ့်ရဲ့ access number လည်းပေးထားရတယ်ဓာတ်ပုံလည်းပေးထားရတယ်ဒီ Uber app ကိုထွင်ထားတဲ့လူကိုဒီကျွန်တော်တို့ရဲ့အလုပ်ရှင်လို့ပြောလို့ရတာပေါ့နော်သူတို့ကကိုယ်ပင်နေရာရောက်နေတယ်ဆိုတာကိုအကုန်လုံး online ကနေပြီးတော့မြင်နေရတယ်Uber မောင်းတဲ့လူနဲ့ Uber စီးတဲ့လူနဲ့ဟိုအဲ့ဒီ app ကထိပ်ပေးတာဆိုတော့စီးတဲ့လူကဘသူဆိုတာကိုလည်းသူတို့ကသိနေတယ်မောင်းတဲ့လူကဘသူဆိုတာလည်းသူတို့ကသိနေတယ်ဘယ်ဟိုသွားတယ်ဘယ်ဟိုမောင်းသွားတယ်ဘယ်ဟိုရောက်နေတယ်အဲ့ဒါလေးအကုန်လုံးက online ပေါ်နေအကုန်လုံးသိနေစီးကျင်တဲ့လူကလည်း online ကနေပြီးတော့ခေါ်လိုက်ပြီးတော့စီးလို့ရတယ်မောင်းကျင်တဲ့လူကလည်း online ကိုဖွင့်ပြီးတော့မောင်းလိုက်လို့ရတယ်ဆိုတော့စီးတဲ့လူအတွက်ကောမောင်းတဲ့လူအတွက်ကော online အဖွင့်အပိတ်လုပ်ပြီးတော့မောင်းမယ်စီးမယ်ဒီလိုပဲဆိုတော့အရန်အကျိုးရှိပါတယ်ဒီက
အမေရိကန်မှာ Uber အငှားရင်မောင်းနေတယ်မတ်တနာရှင်းပြသွားတာပါတည်င်းတွေအရာဆိုလို့ရှိရင်တော့ Uber လုပ်ငန်းလဲမြန်မာနိုင်ငံမှာမကြခင်ရောက်လာတော့မှာပါနိုင်ငံတကာနည်းပညာတိုးတက်မှုရှုထောင့်ကကြည့်လို့ရှိရင်မြန်မာနိုင်ငံမှာတိုးတက်ဖို့အများကြီးလိုနေသေးပေမဲ့လည်းစီးပွားရေးရှုထောင့်ကကြည့်ရင်တော့ချဲထွယ်လုပ်နိုင်တာတွေကအများကြီးမို့နိုင်ငံတကာနည်းပညာလုပ်ငန်းကြီးတွေကအခုထက်ပိုပြီးတော့မျက်စိကျလာလိမ့်မယ်လို့လေးလာသူတချို့ကတော့သုံးသပ်ကြပါတယ်ရှင်
ကိုသားညိုဦးကူညီတင်ဆက်တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။မအေးတန်တာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်သက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့
မလ22ရက်နေ့တော့ကဟောင်ကောင်မှာကျင်းပသွားတဲ့စစ်တကြိမ်မြောက် AFA အာရှရုပ်ရှင်စုပေးပွဲအခမ်းအနားမှာဘဲကားကများအကောင်ဆုံးရုပ်ရှင်စကားစုရရှိသွားပါတယ်။ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးပါမယ်။Everyone can rock out like a superstar. Lala 22ရက်နေ့ကဟောင်ကောင်မှာကျင်းပသွားတဲ့စစ်တကြိမ်မြောက် AFA အာရှရုပ်ရှင်စုပေးပွဲအခမ်းအနားမှာတော့ Arnold Madden Bovary ဇာကားကအကောင်းဆုံးရုပ်ရှင်ဇာကားစုနဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံစုရရှိသွားပါတယ်။နာမည်ကြီးတရုတ်ရုပ်ရှင်မင်းသမီး Fan Bingbing ကအကောင်းဆုံးအမျိုးသမီးဇာတ်ဆောင်စုရရှိခဲ့တာပါ
။ Fan Bingbing
မင်းသမီးဖန်ပင်ပင်စူးလက်ခံယူချိန်မှာ AFA ရုပ်ရှင်စုပေးပွဲအဖွဲ့ကိုကျေးဇူးတင်စကားပြောကြားခဲ့သလိုဒါရိုက်တာဖန်ရှောင်းကန်းကသူ့ကိုတေချာတင်ကြားပြသပေးခဲ့တဲ့အစရာသမားပါလို့သူကဂါရဝပြောကြားသွားပြီးတော့သူ့ကိုရုပ်ရှင်လောကရဲ့ဘလို့လက်တွဲခေါ်ခဲ့ပြီးတော့ဘလို့ရင်းနှီးခဲ့ကြတယ်ဆိုတာတွေကိုပြောပြသွားပါတယ်
။他找我拍了第一部电影叫手机，我在里面演了一个角色叫五月。
လုံးခဲ့တဲ့7နှစ်တုန်းကသူ့ကိုရုပ်ရှင်လောကထဲဆခေါ်လာတဲ့သူဖြစ်နေသူ့ရဲ့အတွေးစိတ်ကူးတွေကိုမျက်စိဖွင့်နားဖွင့်ပေးခဲ့ပါတယ်လို့ဒါရိုက်တာဖန်ရှောင်းကန်းကိုကျေးဇူးတင်စကားပြောကြားသွားခဲ့တာပါဒါရိုက်တာဖန်ရှောင်းကန်းရိုက်တဲ့ကားတိုင်းမှာသူပါဝင်ပြီးတော့တရုတ်ဆောင်ခြင်းပေမဲ့လည်းနောက်ပိုင်းမှာတော့အခွင့်မသားခဲ့ပါဘူးတဲ့အခု7နှစ်ကြာတဲ့အခါမှာ Arnold Madden Bovary ဇာတ်ကားကိုရိုက်မဲ့အခါကြတော့မှနေတစ်ခါမှတရုတ်မဆောင်ဘူးတဲ့ဇက်ကောင်ဇရိုက်မျိုးနဲ့တရုတ်ဆောင်ခြင်းသလားဆိုပြီးတော့သူ့ကိုလာပြီးတော့ဒါရိုက်တာကကမ်းလှမ်းခဲ့တယ်လို့အသက်35နှစ်အရွယ်မင်းသမီးဖန်ပင်ပင်ကပြောပြပါတယ်။သူကအဲ့ဒီညကပဲဇညုံကိုညလုံးပေါက်ဖတ်ကြည့်ပြီးတော့ဒါသူ့အတွက်တကယ်ကိုလှုပ်ပြလို့ရမယ်ဇက်ကားလို့ခံစားမိတဲ့အကြောင်းလည်းသူကပြောသွားပါတယ်။ဒီအတွက်ဒီကားမှသူစူးစမ်းတရုတ်ဆောင်မယ်ဆိုပြီးတော့ဒီဇက်ရုံမှာပါဝင်ပြီးတရုတ်ဆောင်ဖို့သူလက်ခံခဲ့တယ်လို့ဆိုပါတယ်။ I'm not Madden Voivery ဇက်ကားမှာတော့မင်းသမီးဖန်ကအိမ်တော်ရေးဖောက်ပြန်တယ်ဆိုပြီးတော့ခမျုံးဖြစ်သူမှားရွင့်ဆွဆဲခံရတဲ့သူဖြစ်တဲ့တရုတ်ဆောင်မှာပါ။တရုတ်နိုင်ငံမှာတရားရေးစနစ်ကိုတုံးပြီးတော့သူ့ဘာသူခုခံကာကွယ်ခဲ့တာကိုရိုက်ပြထားပါတယ်။ဂျပန်မင်းသားတာဒာနိုဘူအာဆာနိုကတော့ဒီ AFA အာရှရုပ်ရှင်စုပေးပွဲအခမ်းအနားမှာအကောင်းဆုံးဇက်ပုအမျိုးသားတရုတ်ဆောင်အဖြစ်နဲ့မနစ်ကဆုရထားခဲ့သူပါ။ဒီနေ့တော့ Harmonium ဆိုတဲ့ဇာတ်ကားနဲ့သူကအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရရှိသွားပါတယ်။ဒါရိုက်တာကိုဂျီဖူကာတာကသူ့ကိုအတော်များများတင်ကြားပေးတဲ့သူဖြစ်ပါတယ်။ဆိုပြီးတော့ဆုလက်ခံရယူတော့မင်းသားအာဆာနိုကကျေးဇူးတင်ကြားပြောခဲ့ပါတယ်။ဒီနေ့မှာတော့စုစုပေါင်းရွေးချယ်တဲ့ထက်ကရုပ်ရှင်အမျိုးအစား15မျိုးရှိပြီးတော့နိုင်ငံပေါင်း12နိုင်ငံကဇာတ်ကားစုစုပေါင်း34ကားထဲမှာစုပေါင်း83စုဇာတ်ကားတင်ရွေးချယ်ခံရတာဖြစ်ပါတယ်။ဒေတာပိုက်ချံဝရိုက်ကူးတဲ့ The Handmaiden ဇာတ်ကားကတော့တချို့စု6စုအများဆုံးရရှိပါတယ်။အဲ့ဒီထက်မှအကောင်းဆုံးအမျိုးသမီးဇက်ပုစုအကောင်းဆုံးတရုတ်ဆောင်တစ်စုအကောင်းဆုံးမိတ်ကက်ဒီဇိုင်းစုနဲ့အကောင်းဆုံးထုတ်လုပ်ရေးဒီဇိုင်းစုစုစုပေါင်း4စုအတွက်ဒီကားကစုခုနိုင်ခဲ့ပါတယ်ရှင်။တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်လောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Take it on the side and bro.
မရေးစံနာကျော်အစီအစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ရန်ကုန်တက္ကသိုလ်နဲ့ဆေးတက္ကသိုလ်တရန်ကုန်မှာအင်္ဂလိပ်စာဆရာမအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်မရတ်ဇင်အောင်ရဲ့သူပါကိုယုံကြည်တယ်လဲဆိုတာနားဆင်ကြရအောင်ပါရှင်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်။
လူတိုင်းမှာယုံကြည်ရာဆိုတာရှိကြပါတယ်။ကျမရဲ့ယုံကြည်ရာကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်။ဟုတ်ပါတယ်။စာအုပ်တွေကကျမကိုအတွေ့အသည့်အမြင်တွေစိတ်ကူးသစ်တွေနဲ့ကဘာသစ်တစ်ခုကိုခေါ်ဆောင်နိုင်တဲ့အရာတွေလို့ကျမကယုံကြည်ပါတယ်။တကယ်တော့စာအုပ်တွေကကဘာရဲ့ပြတင်းပေါက်တွေလို့ဆိုရင်မမှားပါဘူးလို့လည်းထင်ပါတယ်။ Sao kong tàu ha, chama miyo pudi re niarigu, chama go kho toa pi nang dalu, machombu, matui pudi re luri nele, misa pi nang mare. Sao tui ga ni to say, bawa ma tui chung ya nang ne, pietana a miu miu ne, a cake hairigu, pelu jo loyam le, surago, lanyon pi nang de, lo chamaro yum chi bare. Chama nginge a patama zong yen ni geraga, kalibu min sa u li riba. ဒီပုံမြင်နေတဲ့မှာလေးကျမကမင်းသမီးလေးဖြစ်လိုက်သူရေကောင်းကြီးဖြစ်လိုက်ကာတွင်းယူလေးတွေဖြစ်လိုက်နဲ့ဒီကနေစောင်းတရားပေးတဲ့ယတာဆောင်ကိုနှစ်ချိုက်ခံစားတတ်ခဲ့ပါတယ်စာတပုတ်မှာဝိထုတပုတ်မှာဇက်ကောင်များစွာကမိမိကြရာဇာယုတ်ကိုပြီးပြင်းအောင်ပါဝင်နိုင်ရင်စာကောင်တပုတ်ဝိထုကောင်တပုတ်ဖြစ်တယ်ဆိုတဲ့သဘောကိုကျမသိလာတဲ့အခါမှာ ဘဝမှာလေလေဘလို့ပဲခက်ခဲပါစေအဆုံးမှာတော့စုပေါင်းလုပ်ဆောင်နိုင်ရင်အရာရာအောင်မြင်တယ်ဆိုတဲ့ထင်းမောကြီးတဲ့သဘောကိုလေကျမစာအုပ်တွေကနေပြီးတော့ရခဲ့ပါတယ်ကျမဘဝရဲ့အခက်အခဲတွေကရုံထွက်ဖို့ဒီစာအုပ်တွေကနေပြီးတော့ကျမကိုယုံကြည်ခြင်းနဲ့တတ်တည်တွေပေးခဲ့ပါတယ်စာအုပ်တွေကဘ ഹു တုတ္တရတွေပေးခဲ့တယ်လို့မျိုးအခုကျမရဲ့လုပ်ငန်းခွင်မှာလဲကျမလိုအပ်တဲ့ပညာတွေကိုစီးပူးဖို့တင်ယူစီရာအထောက်အကူတွေဖြစ်ခဲ့ပြန်ပါတယ်ဒါကြောင့်မို့လို့ကျမရဲ့ရည်ရှိလက်တွဲခဲ့တဲ့အယုံကြည်ရဆုံးမိတ်ဆွေတွေကိုပြပါဆိုရင်စာအုပ်တွေပါပဲသူတို့ဟာကျမကိုရည်အောင်လဲလုပ်နိုင်ပါတယ်ငိုအောင်လဲလုပ်နိုင်ပါတယ်ဘဝရဲ့အထိပ္ပယ်ကိုလဲသူတို့ကနေပြီးတော့ကျမကိုပြပေးခဲ့တဲ့
ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။တနင်္လာညချမ်းရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြေညာပေးပါမယ်ရှင်။
ရုရှားနိုင်ငံမြို့တော်မော်စကိုမှာအာဏာပိုင်တွေရဲ့အဆိုခွင့်ပြုချက်မရှိဘဲလူမှုဆန္ဒပြပွဲကိုစီရင်ခဲ့မှုနဲ့အထက်ခံခေါင်းဆောင်အလက်စီနေဗနီကိုထောင်နဲ့15ရက်နဲ့ဒေါ်လာ350နဲ့ညီမျှတဲ့ရူဘဲငွေ2000ငွေဒဏ်ပေးဆောင်မှုရုရှားတရားရုံးတစ်ခုကစီရင်ချက်ချမှတ်ပါတယ်။နေဗနီရဲ့ရှင်းတွေကတော့အယူခံဝင်မယ်လို့ပြောဆိုထားပါတယ်ရှင်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်အထက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်သမ္မတဒေါ်နယ်ထရန့်ရဲ့သမက်နောက်အနီးကပ်အကြံပေးဂျရက်ကူရှနာကလွှတ်တော်ရဲ့မေးခွန်းတွေဖြေကြားဖို့သဘောတူလိုက်ပြီလို့သမ္မတအင်ဘီရောကထုတ်ပြန်ပါတယ်။သမ္မတထရန့်ရဲ့လက်ထောက်တွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားပတ်သက်ဆက်နွယ်မှုတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အခုချိန်ထိစုံစမ်းကြမ်းနာမှုတွေမှာအခုဂျရက်ကူရှနာကတော့သမ္မတရဲ့အနီးကပ်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။မစ္စတာကူရှနာနဲ့အမေရိကန်ဆိုင်ရာရုရှားတန်အမတ်ကြီးတို့ရဲ့ဒီဇင်ဘာလကနှစ်ချိန်တိုင်းတွေ့ဆုံဆွေးနွေးခဲ့တာတွေကိုလွှတ်တော်ကော်မတီကသိကျင်နေတယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြပါတယ်။အီရန်နိုင်ငံမိုးဆူးမြို့မှာအရသားတွေမကြခင်ကတေဆုံးခဲ့ရတာအတွေ့ယူကျုံမရဝမ်းနဲ့စိတ်ထိတ်ခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ဖော်ပြောဆိုပါတယ်။နိုင်ငံမြောက်ပိုင်းမိုးဆူးမြို့မှာလူပေါင်း100ခုလို့တေဆုံးခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်လို့ဆွတ်ဆွဲလာတဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ကပြောဆိုထားပါတယ်။အရှေ့လယ်ပိုင်းဒေသကစစ်သွေးကြွအစ္စလာမ်တွေကိုချေမှုန်းရင်းမှာအမေရိကန်နဲ့အစ္စရေးပူးပေါင်းဆောင်ရွက်မှုကအရေးပါတယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပြောဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်ရေးဒီဇိုင်းမှမှကျိုးပန်းနေတာတွေကနေကာကွယ်နိုင်ရေးအရေးကြီးတယ်ဆိုတာကိုလည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.